တမရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကိုသရော်လောင်ပြောင်တဲ့ဓာတ်ပုံတွေ Facebook ဆာမျက်နှာမှာဖြန့်ဝေခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အင်းစိန်ထောင်မှာဖန်စီခံထားရတဲ့ကချင်တိုင်းလားကို Patrick ကွန်ကြာလီကိုဒီကနေ့လိုင်မြွတ်နဲ့တရားရုံးမှာ9ကြိမ်မြောက်ဖြစ်ရုံးထုတ်စစ်ဆေးရမှာဆရာဝန်ရဲ့ထွက်ဆိုချက်ကိုရယူနိုင်ဖို့ဆရာဝန်ခေါ်ယူစစ်ဆေးခွင့်ပြုလိုက်ပေမဲ့ဒီတစ်ခေါက်မှာလည်းအာမခံမရခဲ့ပါဘူးဒီသတင်းပြေဆုံးကိုတော့ VOA
သောင်းနှံသုံးနှစ်အထိခြောက်နိုင်တဲ့ဆက်သွယ်ရေးဥပဒေပုံမှာ66ခန်းနဲ့တရားစွဲဆိုခံထားရတဲ့ကချင်တိုင်းရင်းသားပက်ထရစ်ခွန်ကြာလီရဲ့ကျမ်းမာရေးအခြေအနေကြောင့်အာမခံရဖို့အတွက်ဆရာဝန်ရဲ့ထွက်ဆိုချက်ရယူနိုင်ဖို့ဆရာဝန်ခေါ်ယူစစ်ဆေးခွင့်ကိုဒီကနေ့ရုံးထုတ်မှာတရားရုံးကလက်ခံခွင့်ပြုပေးလိုက်တယ်လို့ပက်ထရစ်ခွန်ကြာလီရဲ့ဇနီးဖြစ်သူမတ်မေစပယ်ဖြူကပြောပါတယ ဒီကနေ့ဒီသမားလာနှစ်ရက်နေ့ရုံးချင်းတော့ကလိုင်းဒီသန္ဓရာစီကန်းကိုခေါ်သွားရတာလေသူ့ကိုဘဖာရာရေးပြလိုက်တာပဲတကယ်တော့ဒါပေမဲ့လည်းအဲ့ဒီကလိုင်းဒီသန္ဓရာဆရာဝန်ကလည်းဟိုတရားရုံးကစင့်ခေါ်တာမဟုတ်ဘူးဆိုရင်တရားရုံးမှာလာပြီးတက်တည်ထွက်ပေးပါလို့ပြောရင်အထူးသဖြင့်ဒီလိုမှုရနိုင်ငံရေးနဲ့ပတ်သက်တဲ့မှုတွေဖြစ်တဲ့အတွက်ကြောင့်အဲ့ဆရာဝန်ကလည်းလာထွက်ဆိုပေး ားဆွဲဆိုထားတာပါ။ဒီကနေ့ယုံကြည်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးဒဲရစ်မစ်ချယ်လာရောက်ခဲ့ပြီးမိသားစုဝင်အနေနဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုအမေရိကန်တန်မတ်ကြီးအနေနဲ့တရားရုံးကိုလာရောက်လေ့လာတာနဲ့ပတ်သက်ပြီးပက်ထရစ်ခွန်ဂျာလီအမှုကိုရှေ့နေလိုက်ပါဆောင်ရွက်နေတဲ့ရှေ့နေဖြစ်သူအယ်ခွန်ရိန်ပန်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့သူနဲ့ဆက်သွယ်လို့မရခဲ့ပါဘူး။ကချင်တိုင်းရင်သားပက်ထရစ်ခွန်ဂျာလီရဲ့ကျမ်းမာရေးအခြေအနေကစိုးရိမ်နေရသလိုထောင်ဆေးရုံကအထူးချက်မဲ့ကုသဆောင်မှာတင်ထားရတာတလားကြောင်နေပြီဖြစ်ပါတယ်။ကျမ်းမာရေးအခြေအနေတုတ်တက်ကောင်းမွန်လာတာမရှိဘဲအခြေအနေတစ်ခုကိုထိန်းနေရတဲ့အခြေအနေသာရှိနေကြောင်းသူ့ရဲ့ကျမ်းမာရေးဟာစိုးရိမ်ရတဲ့အနေအထားမှာရှိကြောင်းမက်မေစပယ်ဖြူကပြောပါတယ်။လက်ရှိမြန်မာနိုင်ငံရဲ့တရားဥပဒေစီရင်ရေးနဲ့ပတ်သက်ပြီးမက်မေစပယ်ဖြူကသူ့ရဲ့ထင်မြင်ချက်ကိုခုလိုပြောပြပါတယ်။
ကျွန်တော်တို့နိုင်ငံမှာလေအခက်ခဲဆုံးကဘာလဲဆိုတော့အမြင်ကပုံမှန်ကိုကြော်လွားရတဲ့တပနာပဲခုဒီကိစ္စမှာတရားဥပဒေအရနော်ဖြစ်ဖြစ်ဆဆကျွန်တော်တွေခိုင်လုံတဲ့တည်တည်အထောက်ဖြည့်ရဲနဲ့လဲဆွဲထားတဲ့ကိစ္စမှာအမြင်ကပုံမှန်ဖြစ်နေတဲ့အခါကျတော့အကုန်လုံးကအချက်အမိတ်နဲ့ဆိုတဲ့ဟာနဲ့ပဲတရားစီရင်ရေးတစ်ခုနဲ့တစ်ခုလုံးကလည်းတရားမျှတမှုမရှိဘူးလွတ်လပ်မှုမရှိဘူးပြီးတော့ဘယ်သူမှလည်းဒီလိုကိစ္စမျိုးမှာအူညီဖို့ဆိုတာမဖြစ်နိုင်ဘူးပေါ့နော်အတနာခံစားတင်ရအောင်လဲစက်ချုပ်စီကိုဓာတ်ရိုက်ကျမစာတင်ပြီးပါတယ်ဒါနဲ့ no respectလေဦးရထွမိမအမှုလုံးကတော့တောင်းပန်လိုက်တယ်စီအေးလိုက်တယ်ပေါ့တောင်းပန်တယ်ဆိုတာကလည်းစီအေးပြင်သိရှိတဲ့သူပေါ်မှာမူတည်တယ်လို့ကျမတို့ကတော့ယူဆပါတယ်အဲ့တော့ငကိုလေးကနှစ်လောက်သားလောက်အောင်အမြင်ကတ်လို့တကယ်တကလုံးတဲ့ကိစ္စမျိုးကိုတော့ကျမတို့ကတောင်းပန်လဲမစီအေးတဲ့နဲ့သူကမစီအေးရင်ဒီအမှုကဒီလိုပဲဆက်ပြီးတားနေအောင်ပါပဲ
တမတော်ကအစ်စ်ပြောင်းလိုက်လိုက်တဲ့အစိမ့်နုရောင်ဝတ်စုံတစ်ကိုဒေါက်တာစုကြည်ရဲ့အဝတ်စားအယောင်နဲ့နှိုင်းရှင်ပြီးလူမှုကွန်ရက် Facebook စာမျက်နှာမှာမျှဝေခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပက်ထရစ်ဂွန်ဂျာလီအပါအဝင် AR တိုင်းမဦးပင်မြို့နယ်ကမတ်ချောဆန္နာထွန်းခေါ်ချက်သမီးတို့ဟာဆက်သွယ်ရေးဥပဒေပုံမှာ66ကနေတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်။ဒီပုံမှာတွေနဲ့အရေးယူခံထားရတဲ့ဒီနေရာစလုံးဟာအာမခံလျှောက်ထားခဲ့ပေမဲ့တရားရုံးတွေကလက်ရှိချိန်ထိအာမခံမပေးထားပါဘူးရှင်။